စင်ကာပူဝိုင်းရင်ဝင်ကြီးဂိုချပ်တောင်မြန်မာနိုင်ငံ၃ရက်ကြာခီးစဉ်ကိုဒီကနေ့စတင်ပါတယ်။မတ်လ14ရက်နေ့ကနေ16ရက်နေ့အထိကြာမြင့်မဲ့ခီးစဉ်အတွင်းနေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒါ့အပြင်ချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့နာယကသမ္မတဟောင်းဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥပဒေနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်အကြီးအကဲသူရဦးရွှေမန်းနောက်အရင်သမ္မတရုံးဝန်ကြီးဟောင်းလက်ရှိလွှတ်တော်အမတ်ဦးစိုးသိန်းတို့နဲ့လည်းတွေ့ဆုံမယ်လို့ကြေညာချက်မှာပါရှိပါတယ်။စင်ကာပူကဖွင့်လှစ်မဲ့အသက်မွေးပညာသင်တန်းကျောင်းဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကိုလည်းသမ္မတဦးထင်ကျော်နဲ့စင်ကာပူဝါရင်ဝန်ကြီးကိုချောက်တောင်တို့တက်ရောက်ကြမှာဖြစ်ပါတယ်။